မင်္ဂလာညနေခင်းပါတော်ရရှင်များရှင်2018ခုနှစ်ဒီဇင်ဘာလ14ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ client ဒိုမီတာ19.25တို့ကနေဓာတ်ရိုက်နှာစင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမမရှင်
ကျမကစုမြတ်မမတန်းနဲ့ချီတဲ့ရေမှန်ပြည်သူတွေလူသားချင်းစာနာတဲ့အကူအညီတွေရဖို့အရေးပါတယ်ဟော်ဒေတာမြို့မှာဒီအပြစ်ခတ်ရစဲမှုဒီကနေ့စတင်အသက်ဝင်ပါတယ်ရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာအစိုးရတပ်တွေရဲ့နှိမ်နှင်းခဲ့မှုကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ခေါ်ဆိုဖို့အမေရိကန်အောက်လွှတ်တော်ကတခဲနဲ့မဲခွဲအတည်ပြုလိုက်ပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညနေခင်းတော်တာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့လက်ရှိအာဏာရပါတီ NND အစိုးရအနေနဲ့နိုင်ငံရေးကိုကိုကျိုးအတွက်အသုံးချပြီးတော့ရည်ရွယ်ပြီးတော့ရေတို့အတွက်ဆောင်ရွက်တာမဟုတ်ဘဲနဲ့နောက်မျိုးဆက်သစ်အတွက်လုပ်နေတာဖြစ်တယ်လို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်
ကျွန်တော်တို့ဘာပဲလုပ်လို့ပေါ့နော်ရေရှည်ခိုင်မာဖို့ရေရှည်တည်တံ့ခိုင်မြဲဖို့လုပ်ဖို့ဆိုတာဟာအဓိကပါလေရေတို့ကြည့်လို့မဖြစ်ပါဘူးတခဏလေး
ဒီသတင်းနဲ့ပတ်သက်ပြီးတော့နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။နောက် ABSDF မြောက်ပိုင်းရဲ့ဒုတိယဥက္ကဋ္ဌအပါအဝင်ဖမ်းဆီးထားတဲ့အဖွဲ့ဝင်3ဦးကိုမိုးညင်းတရားရုံးမှာဒီကနေ့ရုံးထုတ်ဆစ်ဆဲတဲ့သတင်းနောက်ဒီ AAPB ဘက်ကနေပြီးတော့မှဒီမြန်မာနိုင်ငံတွေကအကျဉ်းသားတွေထဲမှာအကျဉ်းသားဥယေဟာရှိတဲ့နဲ့ပမာဏထက်နှစ်ဆပိုပြီးများပြားနေတယ်ဆိုပြီးပြောဆိုလိုက်တဲ့အကြောင်းမြန်မာနိုင်ငံဘက်ကဖမ်းထားတဲ့ထိုင်းနိုင်ငံသားတွေထဲမှာထိုင်းအာဏာပိုင်နေအလို့ရှိနေတဲ့အဓိကတရက်ခံပြေးတဦးကိုပြန်ပြီးလွှဲပြောင်းပေးဖို့ထိုင်းဘက်ကမြန်မာဘက်ကိုတောင်းဆိုတဲ့အကြောင်းသတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရေးဆုံးကတော့တောက်ကြညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်။ပြည်ရင်းဆင်းဖြစ်နေတဲ့ယေမန်နိုင်ငံမှာအရေးကြီးတဲ့စိတ်ကမ်းရှိရာဟော်ဒိတ်တဲ့စိတ်ကမ်းမျိုးကိုအပြစ်ခတ်ရဆဲဖို့အတွက်အစိုးရတပ်တွေနဲ့သဘုံတွေကြားမှာသဘောတူညီမှုဒီကနေ့စတင်အသက်ဝင်ပါတယ်။အစာရေစာပြတ်လတ်မှုနဲ့ရင်ဆိုင်နေရတဲ့တန်းနဲ့ချီတဲ့ယေမန်ပြည်သူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်ဖို့အတွက်ဟော်ဒိတ်တဲ့စိတ်ကမ်းမျိုးဟာအင်မတန်အရေးကြီးပါတယ်။ဆာဒီအာရေဗျာစစ်ကူတိုက်ပင်းနေတဲ့ယေမန်အစိုးရတပ်တွေနဲ့အီရန်ကပန့်ပိုးနေတဲ့သဘုံအဖွဲ့တွေကြားဟော်ဒိတ်တဲ့မှာအပြစ်ခတ်ရဖို့အတွက်ကြာသပတေးနေ့တုန်းကသဘောတူခဲ့တာပါ။ဆွီဒင်နိုင်ငံမှာကုလသမဂ္ဂဂျာဝင်စီစဉ်ပေးမှုနဲ့စစ်ဖြစ်နေတဲ့နှစ်ဖက်ကိုယ်စားလှယ်တွေတည်င်းတစ်ဖက်ကြားအောင်ဆွေးနွေးခဲ့ပြီးနောက်အခုလိုသဘောတူခဲ့ကြတာပါ။ဟော်ဒိတ်တဲ့မျိုးမှာဂျာနေတပ်ဖွဲ့ဝင်တွေချထားရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့တွေထားနိုင်ရေးကိုလည်းသဘောတူခဲ့ပါတယ်။အရင်ကလိုအခုလည်းအစိုးရနဲ့ဒီဟူသည်တဘုံတွေချားမှာအပြစ်ခတ်ရဆဲရေးသဘောတူညီချက်တွေရရှိခဲ့ပေမဲ့ပြက်ပြားခဲ့တာကြောင့်အခုသဘောတူညီချက်တွေကဘလောက်ကြာရှည်ခံမလဲဆိုတာကိုတချို့ကလည်းစိုးရိမ်နေပါတယ်။ဆွီဒင်မှာရရှိခဲ့တဲ့သဘောတူညီချက်ကိုထောက်ခံတဲ့ဆုံးဖြတ်ချက်ဆိုင်ရာဆွေးနွေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေဒီကနေ့တွေ့ဆုံကြဖို့ရှိပါတယ်။ဆာဒီဥဆောင်တဲ့ဒီကြောင်တိုက်ခိုက်မှုတွေမှာအမေရိကန်ပါဝင်နေမှုအဆုံးသတ်ရေးဆုံးဖြတ်ချက်ကိုအမေရိကန်အထက်လွှတ်တော်မှကြာသပတေးနေ့တုန်းကမဲခွဲအတည်ပြုခဲ့ပါတယ်။
အာဖရိကတိုက်တော်ဝန်ကုလသမဂ္ဂရဲ့ငြိမ်းချမ်းတပ်ဖွဲ့တွေမှာဆေးလွတ်ထားတဲ့အမေရိကန်တပ်ဖွဲ့တွေရဲ့အခန့်ကဏ္ဍကိုအမေရိကန်ပြည်ထောင်စုကပြန်ပြီးတော့သုံးသပ်နေပါတယ်။အဲဒီတပ်အင်အားကိုတခြားနေရာတွေမှာဆေးလွတ်ဖို့အင်မီတော်မျိုးသားလုံခြုံရေးအကြံပေးရာရှိ John Bolton နဲ့ကာကွယ်ရေးဝန်ကြီး Jim Mattis တို့ကစဉ်းစားနေတာပါ။အာဖရိကဆိုင်ရာအမေရိကန်မူဝါဒတွေနဲ့ပတ်သက်လို့မျိုးသားလုံခြုံရေးအကြံပေး Mr. Bolton ကမနေ့ကစာပေနေ့ကပြောဆိုလာမှာတော့ထိရောက်မှုမရှိတဲ့ကုလသမဂ္ဂငြိမ်းချမ်းတပ်ဖွဲ့ရဲ့လုပ်ငန်းဆောင်တာတွေကိုဆက်ပြီးတော့အားပေးထောက်ခံတော့မှာမဟုတ်ဘူးလို့ပြောဆိုသွားပါတယ်။အမေရိကန်ရဲ့ညီမချက်ကပဋိပက္ခတွေကိုဖြည့်ရှင်းဖို့ဖြစ်ပြီးအဲ့ဒီပဋိပက္ခတွေတက်နေအောင်လုပ်ဖို့မဟုတ်ဘူးလို့ Mr. Bolton ကပြောပါတယ်။ခုခံနိုင်စွမ်းမရှိတဲ့အဲ့ဒီကပြည်သူပြည်သားတွေကိုအသေးချာကာကွယ်ပေးနိုင်ခြင်းမရှိတဲ့လက်နက်ကိရိယာမပြေမစုံတဲ့တပ်သားတွေဆေးလွတ်နေတဲ့အတိုင်းပြည်ရဲ့လုပ်ငန်းတွေကိုဆက်ပြီးတော့ထောက်ခံတော့မှာမဟုတ်ဘူးလို့လည်းပြောပါတယ်။ဘန်နဂွန်ကခေါင်းဆောင်တွေမှလည်းအလားတူသဘောထားမျိုးတွေရှိနေကြတာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီး Jim Mattis ကလည်းမာလီနိုင်ငံကကုလသမဂ္ဂညီညာရေးတပ်ဖွဲ့ကိုဆေးလွှတ်ထားတဲ့အမေရိကန်တပ်ဖွဲ့အားလုံးကိုပြန်ခေါ်ဖို့မကြသေးခင်ကပဲမှတ်ချက်ပေးပြောဆိုခဲ့ပါတယ်ခင်ဗျာ
။ပြင်သစ်နိုင်ငံအရှေ့ပိုင်း Strasbourg မြို့မှာဒီအကြမ်းဖက်ဝါဒီတနတ်သမားရဲ့ပြစ်ခတ်မှုဖြစ်ပြီးနှစ်ရက်ကြာပိတ်ထားတဲ့ Christmas ပွဲစည်းကိုဒီကနေ့တောက်ကြနေ့မှာပြန်ဖွင့်မယ်လို့ပြင်သစ်ပြည်ထောင်စုဝန်ကြီး Christoph Castaner ကပြောပါတယ်။တနတ်သမား Sheriff Shaket ကပွဲစည်းလာသူ3ယောက်သေဆုံးပြီး13ယောက်ဒဏ်ရာရအောင်ပြစ်ခတ်ခဲ့တဲ့နောက်ခံအကြောင်းအရင်းကိုစုံစမ်းသွားမယ်လို့လည်းဝန်ကြီးကပြောပါရယ်။ပွဲစည်းမှာအင်္ဂါနေ့ကပြစ်ခတ်ခဲ့ပြီးထွက်ပြေးနေတဲ့တနတ်သမားအဖြစ်မတင်ကားသူကိုလုံခြုံရေးတွေကအကြီးအကျယ်လိုက်လံရှာခဲ့တာမှာကြာသပတေးနေ့ကတော့ Strasbourg မြို့ကလန်ဒလန်ပေါ်မှာရဲတွေနဲ့အပြန်အလှန်ပြစ်ခတ်မှုအတွင်မှာ Sheriff Shaket သေဆုံးခဲ့ပါရယ်။ ပြင်သစ်နဲ့ဂျာမနီနိုင်ငံတွေမှာရာဇဝတ်မှုအများအပြားကျူးလွန်ခဲ့မှုတွေရှာခဲ့တာအကြမ်းဖက်ဝါဒီအဖြစ်မတင်ကားလို့စောင့်ကြည့်ရမယ်သူစီးရင်ဝင်တယောက်ဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။ Strasbourg Christmas ပွဲစည်းပြစ်ခတ်မှုကိုသူတို့လုပ်တာလို့ IS စစ်သွေးကြွအဖွဲ့ကတွစ်တက်ပေါ်မှာဒီကနေ့ပြောပါတယ်။ပြစ်ခတ်မှုနဲ့ဆက်နွယ်ပြီးတော့မှဒီ Sheriff Shaket ရဲ့မိဘနဲ့ညီကို2ယောက်အပါအဝင်5ယောက်ကိုဖမ်းဆီးထားပါတယ်။ပြစ်ခတ်မှုကြောင့်မျိုးကလူတွေအထက်အတလန့်ဖြစ်ခဲ့ကြရပြီးအခုတော့အရင်အတိုင်းအခြေအနေပုံမှန်ပြန်ဖြစ်တော့မယ်လို့မျိုးတော်ဝန်ကပြောပါတယ်။ Strasbourg Christmas ပွဲစည်းဟာဥရောပကအကြီးဆုံးနဲ့တက်တန်းအကြဆုံးပွဲစည်းကြီးတစ်ခုဖြစ်ပြီးတော့နှစ်စဉ်ကဘာတဝမ်းကဧည့်သည်နှစ်တန်းလောက်လာကြပါတယ်ရှင်
။ရုရှားဆိုးရွားရဲ့တရှိုးဖြစ်နေလောက်ခဲ့တယ်ဆိုပြီးတော့ပြည်တံရောက်ကြအောင်ဝါရှင်တန်မှာထွက်ဆိုသွားခဲ့တဲ့ရုရှားမျိုးသမီးဟာအမေရိကန်ကျင်းတော်တွေထဲမှာဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံရရသေးဖြစ်ပါတယ်။Maria Botna ဆိုသူမျိုးသမီးရုရှားမျိုးသမီးဟာရုရှားနိုင်ငံကိုတရင်ပြန်ပို့ဖို့အတွက်အမေရိကန်ကဩဇာကြီးမာတဲ့အမျိုးသား Rifle အသင်း NRA နဲ့ဆက်ဆံရေးတည်ဆောက်ပြီးတော့ Republican Party အဝန်ဝိုင်းထဲကိုထိုးဖောက်ဝင်ရောက်နိုင်ဖို့အတွက်ရှေ့ဝယ်ပူပေါင်းကြံစီခဲ့တာဖြစ်တယ်လို့အမေရိကန်အစိုးရရှေ့နေတွေကပြောပါတယ်ရုရှားအစိုးရဘက်ကတော့အဲ့လိုအမေရိကန်ဘက်ကဆွဆွဲချက်တွေဟာအခြေမြစ်မရှိဘူးဆိုပြီးတော့တုံ့ပြန်ထားပါတယ် Botna ဟာအစောပိုင်းကတော့အပြစ်မရှိဘူးလို့ထွက်ဆိုခဲ့တာပါဒါပေမဲ့အစိုးရရှိနေတဲ့နဲ့သဘောတူညီမှုအစိတ်ပိုင်းတရအနေနဲ့သူမဘက်ကပြည်တယ်ရောကြောင်းပြည်ရှိကြောင်းထွက်ဆိုပြီးဒါကိုအပြန်လာနေနဲ့အမေရိကန်နိုင်ငံရေးမှာရုရှားရဲ့ဂျာဝဲနောက်ဆက်မှုတွေကိုစုံစမ်းစစ်ဆေးတဲ့နေရာမှာအကူအညီပေးဖို့သူမကသဘောတူခဲ့တာဖြစ်ပါတယ်။သူမပေါ်တရားဆွဲထားတဲ့အမှုကိုလာမဲ့ဖေဖော်ဝါရီ12ရက်နေ့မှာပြည်တယ်ချမှတ်တဲ့အခါသူမဟာထောင်ဒဏ်5နှစ်အထိလဲကြာခံရနိုင်ပွဲရှိပါတယ်။ဗော်ဒနာရဲ့အမှုကတော့အထူးစုံစမ်းစစ်ဆေးရမှုရောဘတ်မူလာအခုလက်ရှိဇဂူလာကြာစုံစမ်းစစ်ဆေးနေတဲ့အမှုတွေနဲ့တော့မဆိုင်ပဲတီးကြသည်ဖြစ်ပါတယ်။Robert Mueller ရဲ့စုံစမ်းစစ်ဆေးရေးက2016အမေရိကန်ရွေးကောက်ပွဲမှာသမ္မတ Trump အနိုင်ရအောင်သူ့ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကြံစည်မှုရှိမရှိဆိုတာနဲ့သမ္မတ Trump ဟာသမ္မတအဖြစ်နဲ့ဒီစုံစမ်းစစ်ဆေးရေးကိုကပြက်ကရက်လှုပ်ဖို့ကြိုးစားတဲ့အနေနဲ့တရားစီရင်ကိုအနောက်ဆက်ပေးသလားဆိုတာတွေကိုစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်ခင်ဗျာ
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ကောက်စားနေညနေပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာဆိုရစစ်တပ်ရဲ့နှိမ်နှင်းခဲ့မှုကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ခေါ်ဆိုဖို့အမေရိကန်အောက်လွှတ်တော်ကတခဲနဲ့မဲခွဲအတည်ပြုလိုက်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုမြောက်တယ်လို့သတ်မှတ်ကြေညာဖို့အတွက်ဒီဇင်ဘာ17ရက်နေ့ကအသံနဲ့မဲခွဲသဘောတူခဲ့ကြပြီးတော့ပုံမိုခိုင်မာမှုရှိအောင်လို့ကြာသာပတင်းနေ့ဒီဇင်ဘာ23ရက်နေ့ကမှတ်တမ်းတင်ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။မဲခွဲရမှာထောက်ခံမဲ394မဲကန့်ကွက်မဲ1မဲရခဲ့ပြီးတော့ဒီပြဋ္ဌာန်းချက်ကိုအတည်ပြုတာဖြစ်ပါတယ်။အောက်လွှတ်တော် Republican အမတ်211ယောက်နဲ့ Democrat အမတ်183ယောက်တို့ကထောက်ခံမဲပေးခဲ့ပြီးတော့ Arizona ပြည်နယ် Republican အမတ် Andy Biggs တယောက်ထဲပဲကန့်ကွက်မဲထည့်ခဲ့တာပါ။အတီးပြုတ်လိုက်တဲ့ဥပဒေကြမ်းထဲမှာအင်းဒင်ဂျွာနာကလူတက်မှုကိုဖော်ထုတ်ဖို့ကြိုးစားနေစဉ်မှာဖမ်းဆီးထောင်ချခံခဲ့ရတဲ့ Riders သတင်းတော်ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့နှစ်ယောက်ကိုအ мян ဆုံးပြန်လွှတ်ပေးဖို့လဲတောင်းဆိုပါတယ်။ Trump အစိုးရကရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့အစင်းလို့သာတတ်မှတ်ပြောနေချိန်မှာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့လွှတ်တော်ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ရက်ဆက်တဲ့လုပ်ရက်တွေအတွက်အရေးယူသင့်တယ်ဆိုတာကိုအင်မြူရောကိုလွှတ်တော်ကအချက်ပြခြင်းတဲ့သဘောဖြစ်တယ်လို့ကြွမ်းကျင်သူတွေကသုံးသပ်ပါတယ်။မြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်လူမျိုးတုံးစီလိုတဲ့ရည်ရွယ်ချက်နဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့တာကြောင့်တာဝန်ရှိသူတွေကိုတရားစွဲဆိုအရေးယူဖို့တောင်းဆိုကြောင်းကုလသမဂ္ဂကဩဂတ်စ်လမှာအစီရင်ခံစာထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့မြန်မာစစ်တပ်ကတော့ဒီဆွဆွဲချက်တွေကိုညှင်းဆန်ပြီးတော့သူတို့လှုပ်ဆောင်ခဲ့တာဟာအကြမ်းဖက်မှုနှိမ်နင်းရေးတာဖြစ်တယ်လို့တုံ့ပြန်ပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးအုံကိုလက်မခံတဲ့မြန်မာအစိုးရကလည်းကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအတွက်အခိုင်အမာတက်တည်ပြနိုင်ရင်တာဝန်ရှိသူတွေကိုအရေးယူမယ်လို့ပြောကြားထားပါတယ်
။ကချင်ပြည်နယ်မှာ HIV ရောဂါနဲ့မွေးဆေးပြဿနာဖြစ်ရှင်းနိုင်ရေးအတွက်လာမယ့်9နှစ်အတွင်းမှာအမေရိကန်ဒေါ်လာ6သန်းအကူအညီပေးမယ်လို့နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာ American Agency USAID ကဒီကနေ့ကြေညာလိုက်ပါတယ်။အခုလိုအကူအညီပေးရတာဟာကချင်ပြည်နယ်မှာမွေးဆွေသုံးဆွဲမှုနဲ့ HIV ရောဂါဖြစ်ပွားမှုရောကျစေရေးရေရှည်ခိုင်မာတဲ့နည်းလမ်းတွေကိုရရှိစေရေးအထောက်အကူဖြစ်စေဖို့ဖြစ်တယ်လို့ရန်ကုန်မြို့ American တန်ရုံပြောခွင့်ရတဲ့ဦးက VOA ကိုပြောပါတယ်။ဒီစီဇန်ဟာကချင်ပြည်နယ်တစ်ခုတည်းအတွက်တည်ကြားယူရပြီးလှုပ်ဆောင်တဲ့ပ ထမဆုံးအစီအစဉ်ဖြစ်တယ်လို့လည်းဒီဇင်ဘာ14ရက်နေ့ဇွဲနဲ့ထုတ်ပြန်တဲ့အကြေညာချက်ထဲမှာပြောထားပါတယ်။ကချင်ပြည်နယ်တွင်မူရစေ3ဆွဲသူအများစုဟာကြောက်တူးလုံသားတွေ၊လေယာလုံသားတွေနဲ့အဲ့ဒီလူအများစုဟာအကူအညီမဲ့သူတွေဖြစ်ကြပြီးတော့စီးပွားရေးအခွင့်အလမ်းမရှိဘူးလို့လည်းပြောပါတယ်။ဒါကြောင့်ချမ်းမာရေးပိုင်းကိစ္စရပ်တွေကိုသာမကစီးပွားရေးပိုင်းကိစ္စရပ်တွေကိုပါကင်တွယ်ဖြည့်ရှင်းသွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ဒီအကူအညီပေးရေးလုပ်ငန်းစဉ်အောင်မြင်ဖို့အတွက်ဖွံ့ဖြိုးရေးလုပ်ငန်းစဉ်မှာဒေသခံတွေကိုယ်တိုင်ဆောင်ရွက်နိုင်မှုကအင်မတန်အရေးကြီးပါတယ်လို့လည်း USAID ရဲ့ကျန်းမာရေးကဏ္ဍဆိုင်ရာအကြံပေး Robert Kelly ကပြောပါတယ်ခင်ဗျာ
EU ဥရောပသမဂ္ဂတွေကနေ Britain နှုတ်ထွက်ပြီးနောက်ပိုင်းနှစ်ဖက်လိုက်နာရမယ့်သဘောတူညီချက်တွေကိုပြန်ပြီးတော့ညှိနှိုင်းဆွေးနွေးဖို့ EU ဘက်ကညှင်းဆန်လိုက်ပါတယ်သဘောတူညီချက်တွေထဲမှာ Irish Backstop လို့ပြောနေတဲ့မြောက်ပိုင်း Ireland နယ်နဲ့ Ireland နိုင်ငံတို့ကိုခွဲခြားထားတဲ့နယ်နိမိတ်မှာစစ်ဆေးရေးဂိတ်တွေဒါမှမဟုတ်နယ်စည်းတွေထားရှိသတ်မှတ်တာနဲ့ဆိုင်တဲ့အချက်ကို Britain လွှတ်တော်အမတ်တော်တော်များများကန့်ကွက်နေကြပါတယ်ဒါနဲ့ပတ်သက်လို့ပြန်လည်ညှိနှိုင်းဖို့အတွက်ဝန်ကြီးချုပ် Theresa May ကBrussels မှာစူးစမ်းနေပြီးမဲ့ EU ခေါင်းဆောင်တွေဘက်ကညှင်းဆန်ခဲ့ပါတယ်။အခောက်ခွန်နဲ့ကုန်စည်စီးဆင်းမှုအတွက်အရေးပါတဲ့ဒီမြောက်ပိုင်း Ireland နဲ့ Ireland နယ်စပ်ဂိတ်ကိစ္စနဲ့ပတ်သက်လို့ဝန်ကြီးချုပ်မေကဥပဒေအရရောနိုင်ငံရေးအရပါအမခံချက်ရရှိဖို့လိုလားနေတာပါ။ EU နဲ့ Britain ကြားမြောက်ပိုင်း Ireland ကုန်သွယ်ရေးနဲ့ပတ်သက်လို့အပိသက်သဘောတူညီမှုမရခင်အခောက်ခွန်ဆိုင်ရာယာယီသတ်မှတ်ချက်တွေထားရှိဖို့ Britain အစိုးရကအဆိုပြုထားပါတယ်။လောလောဆယ် EU ရဲ့ဥပဒေတွေပြဋ္ဌာန်းထားတဲ့မြောက်ပိုင်း Ireland နဲ့Ireland နိုင်ငံကြား Britain နှုတ်ထွက်ပြီးနောက်ပိုင်းမှာနယ်စည်းသတ်မှတ်ချက်တွေထားလိုက်ရင်ဂိုင်းကနာကွဲပြဿနာတွေပြန်ဖြစ်လာမှာကို Conservative Party ဝင်တွေအပါအဝင်လွှတ်တော်အမတ်တွေကစိုးရိမ်ပြီးတော့ကန့်ကွက်နေကြတာပါ။ EU နဲ့သဘောတူထားချက်တွေကို Britain Parliament မှာကန့်ကွက်မဲ့အလားအလာများနေတာကြောင့်သဘောတူညီချက်မရဘဲနှုတ်ထွက်မဲ့အခြေအနေပြင်ဆင်ထားဖို့ဆွေးနွေးပြောဆိုမှုတွေလည်းရှိနေပါတယ်။
ကျမ်းဖတ်သမားလို့တန်ကြားရှိရသူ40ကိုဖမ်းဆီးလိုက်တယ်လို့အစ္စရေးစစ်တပ်ကပြောကြားလိုက်ပါတယ်။ဖမ်းဆီးထားတဲ့သူတွေက39ယောက်ဟာဟမတ်စ်အဖွဲ့ဝင်တွေဖြစ်တယ်လို့အစ္စရေးကာကွယ်ရေးတပ်ဖွဲ့ကတောက်ကြနေက Twitter ကနေပြောပါတယ်။ကြာသပတေးနေ့တုန်းကပြစ်ခတ်တိုက်ခိုက်မှုကြောင့်အစ္စရေးကာကွယ်ရေးတပ်ဖွဲ့ဝင်2ယောက်သေဆုံးပြီးတချို့တွေလည်းဒဏ်ရာရခဲ့ကြပြီးတော့ဒီတိုက်ခိုက်မှုကြောင့်အခုလို့ဖမ်းဆီးလိုက်တာဖြစ်တယ်လို့အဲ့ Twitter ဆာမျက်နှာမှာဖော်ပြပါတယ်။အစ္စရေးဘက်ကညာရင်းချင်းဝင်ရောက်စီးနင်းပြီးဖမ်းဆီးထိန်းသိမ်းလိုက်တဲ့သူတွေဟာဟမတ်စ်တပ်ကြွလို့ရှားသူတွေဖြစ်ပြီးတော့ဒီထဲမှာလွှတ်တော်အမတ်တွေပါဝင်တယ်လို့လည်း AP သတင်းကဖော်ပြပါတယ်ခင်ဗျာ။
Direct from Washington, the voice of America, VOA. တောက်ကြညနေခင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့ကြတာဖြစ်ပါတယ်ရှင်။အခုအရင်ဆုံးသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။လက်ရှိအာဏာရ NND အစိုးရအနေနဲ့အစိုးရကိုကိုကျိုးအတွက်အသုံးချဖို့ရည်ရွယ်ပြီးရေတိုအတွက်ဆောင်ရွက်တာမဟုတ်ဘဲနဲ့နောင်မျိုးဆက်အတွက်လုပ်တာဖြစ်တယ်လို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောဆိုလိုက်ပါတယ်။အလားတူစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့လည်းဒီအတိုင်းသဘောထားပြီးတော့တခြားနိုင်ငံတွေနဲ့မတူကွဲပြားတဲ့ဖန်တီးမှုတွေနဲ့တိုးတက်အောင်လုပ်တင်ကြအောင်ဒီကနေ့ဒီဇင်ဘာလ14ရက်နေ့တောက်ကြနေကနေပြည်တော်မှာကျင်းပတဲ့လူငယ်စွန့်ဦးတီထွင်လုပ်ငန်းရှင်များအသင်းတတိယအကြိမ်ထိပ်သီးညီလာခံမှာဒေါအောင်ဆန်းစုကြည်ကပြောဆိုသွားတာပါအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
နိုင်ငံအရေးလုံတဲ့သူတွေအနေနဲ့ရွေးကောက်ပွဲတက်တန်းတစ်ခုမှာအနိုင်ရဖို့အတွက်ပဲစဉ်းစားတာမျိုးမဟုတ်ပဲနောက်မျိုးဆက်အထိစဉ်းစားပြီးမှရည်ရှိအတွက်လုပ်ကြတာဖြစ်လို့စီးပွားရေးနယ်ပယ်ကသူတွေအနေနဲ့လည်းဒါကိုအတူယူတဲ့ကြောင်းလူငယ်စုံဦးတည်ထွင်လုပ်ငန်းရှင်များအသင်းတတိယအကြိမ်မြောက်ထိပ်သီးဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်ကအခုလိုပြောသွားတာပါအ
ဲကျမတို့ဘာပဲလုပ်လို့ပေါ့နော်ရည်ရှိခိုင်မာဖို့ရည်ရှိတည်တန်းခိုင်မြဲဖို့လုပ်ဖို့ဆိုတာဟာအဓိကပါလေရည်တို့ကြည့်လို့မဖြစ်ပါဘူးတခဏလေးကောင်းဖို့မဟုတ်ပါဘူးကျမတို့အခုလုပ်နေတဲ့ကိစ္စကတနေ့ကောင်းလို့လည်းမဟုတ်ဘူးတလကောင်းလို့လည်းမဟုတ်ဘူးအဲတနေ့ကောင်းလို့လည်းမဟုတ်ဘူးပြောရမယ်ဆိုလို့ရှိရင်ရွေးကောက်ပွဲတက်တန်းတစ်ခုကောင်းလို့လည်းမဟုတ်ပါဘူးဒါဟာကျမတို့ထပ်တလဲလဲပြောရပါတယ်ဒီနိုင်ငံရေးလောကမှာဆိုရင်အဆိုးရှိတဲ့အတိုင်းပဲတကယ်နိုင်ငံရေးလှုပ်ရှားတဲ့လူတွေကနောက်ရွေးကောက်ပွဲအတွက်ပဲစဉ်းစားနေပါတော့ဒါပေမဲ့နိုင်ငံအရေးလုပ်တဲ့လူတွေကနောက်မျိုးဆက်အတွက်စဉ်းစားနေတယ်ဆိုတော့အဲ့ဒီဟာကိုကျမတို့စီးပွားရေးလုပ်ငန်းရှင်များလည်းဒီတိုင်းပဲစိတ်ထဲမှာဖားစီချင်ပါတယ်။ကိုအတွက်ပဲကိုလုပ်နေတာလား။ကိုနိုင်ငံအတွက်လုပ်နေတာလား။ကိုအောင်မြင်မှုတစ်ခုအတွက်ပဲလုပ်နေတာလား။နိုင်ငံအောင်မြင်မှုအတွက်လုပ်နေတာလားဆိုတာအဲ့ဒီဟာကိုစဉ်းစားပြီးတော့ဒီဟာကိုခင်မရှိတဲ့အတွေးခေါ်လို့မထင်ပါနဲ့။ခေကိုရှေ့ပြေးတဲ့တွေးခေါ်လို့ကျမတို့ထင်ရှင်ကျင်ပါတယ
်အစိုးရတရရဲ့အောင်မြင်မှုကစီးပွားရေးနဲ့လည်းဆက်ဆက်နေလို့အတူပူးပေါင်းလုပ်ကိုင်ကြဖို့လည်းသူကပြောသွားပါတယ်နှစ်ပေါင်းများစွာနောက်ကျကြံခဲ့ပညာရေးစနစ်ကြောင့်လည်းလက်ရှိမှာမြန်မာနိုင်ငံသားတွေအနေနဲ့နေရာတိုင်းမှာပူးပေါင်းဆောင်ရွက်လုပ်ကိုင်တက်တာအားနည်းနေပြီးတခြားသူရဲ့စီးပွားရေးအောင်မြင်ဖို့ကိုလည်းစဉ်းစားပေးတဲ့ကြောင်းဒေါအောင်ဆန်းစုကြည်ကပြောသွားပါဗျာ။
ပြီးတော့ကျမတို့ရဲ့ညီငယ်လုပ်ငန်းရှင်များကိုကျမတို့နိုင်ငံကိုမတူတဲ့ပုံစံနဲ့ဖွံ့ဖြိုးတိုးတက်ဖို့စဉ်းစားနေတယ်။တခြား နိုင်ငံလေးလည်းမကြည့်တော့ကျွန်တော်တို့နိုင်ငံကိုတကယ်ကိုကိုအားကိုးနိုင်တဲ့နိုင်ငံတစ်ခုဖြစ်စေချင်တယ်။ကျွန်တော်တို့လွတ်လပ်ရေးဖို့ကြိုးစားပြောပန်းနေခါလုံးပါဆိုလို့ရှိရင်လွတ်လပ်ရေးဖခင်မူနာရွေးချော်တာကိုယ့်ရဲ့ကံကြမ္မာကိုဖန်တီးနိုင်အောင်ကိုယ့်ရဲ့ကံကြမ္မာကိုဖန်တီးနိုင်ဖို့ဆိုတာဟာနိုင်ငံရေးတစ်ခုနဲ့ပဲမဖြစ်ပါဘူးစီးပွားရေးလည်းအရေးကြီးပါတယ်စီးပွားရေးတောင့်တင်းမှလည်းကိုယ့်ရဲ့ကိုယ်ကံကြမ္မာကိုလက်ထက်မှဆွဆွမြင်းမြဲဆုပ်ကန်ထားမှာပါအဲ့တော့အဲ့ဒီဟာအတွက်ကိုကျွန်တော်တို့ရဲ့လူငယ်လူမန်းရှင်များဟာပံ့ပိုးပေးဖို့
မြန်မာနိုင်ငံလူငယ်ဆုံးတီထွင်လုပ်ငန်းရှင်များအသင်းထိပ်သီးညီလာခံကိုကျင်းပရတာကလူငယ်စီးပွားရေးနယ်ပယ်မှာဖန်တီးမှုအသက်ဆန်းနေတဲ့အောင်မြင်လာပြီးနိုင်ငံရဲ့စီးပွားရေးနာဂတ်မှာတိုးတက်လာဖို့ပံ့ပိုးပေးခြင်းနဲ့ရည်ရွယ်ချက်နဲ့ဖြစ်တယ်လို့ပြောပါရယ်ဒီနေ့ပွဲမှာဆုံးတီထွင်စုပွေးပွဲတွေနဲ့သူတို့ဖန်တီးထားတဲ့ထုတ်ကုန်ပစ္စည်းတွေကိုလည်းပြသခဲ့ကြပါရယ
်ကိုစော်ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဖန်စီခံထားရတဲ့ ABSDF အဖွဲ့ဝင်တွေဒီကနေ့ပထမဦးဆုံးအကြိမ်ရုံးထုတ်စစ်ဆေးတဲ့သတင်းကိုတင်ပြပေးကြပါရယ်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF မြောက်ပိုင်းကဒုတိယဥက္ကဋ္ဌအပါအဝင်ဖမ်းဆီးထားတဲ့အဖွဲ့ဝင်၃ယောက်ကိုမတရားသိမ်းဥပဒေပုံမှန်စက်ခွန်၁နဲ့မိုးညင်းတရားရုံးမှာဒီကနေ့ပထမဦးဆုံးအကြိမ်ရုံးတင်စစ်ဆေးပါတယ်။ဒီလိုမျိုးတရားစွဲဆိုတာဟာမြန်မာပြည်ငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်နေတဲ့အဖွဲ့အစည်းတွေအတွက်ယုံကြည်မှုကိုကြာဆင်းစေတာကြောင့်ဖမ်းဆီးခံထားရတဲ့သူတွေကိုအမြန်ဆုံးပြန်လွှတ်ပေးဖို့ ABSDF ဘဟုကလည်းတောင်းဆိုထားပါတယ်။တရင်အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ NCA ခေါ်အပြည့်အစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ ABSD ရဲ့အဖွဲ့ကမြောက်ပိုင်းဒေသဒုဥက္ကဋ္ဌဦးအောင်ဆွေဦးဘိုးစင်းရှိသူဦးမောင်ဦးနဲ့အရက်သားဦးကိမ်းမြင့်တို့ဟာမွန်းညင်းမြို့မှာကွယ်လွန်သွားတဲ့တပ်ဖွဲ့ဝင်တဦးရဲ့ဇာပနကိုတွားရောက်စဉ်ပြီးခဲ့တဲ့လ30ရက်နေ့ကပုံမှန်စက်ခွန်1နဲ့ဖမ်းဆီးခံထားရတာဖြစ်ပါတယ်ဒီကနေ့မှာတော့မွန်းညင်းမြို့နယ်တရားရုံးမှာသူတို့ကိုပထမဆုံးရုံးတင်စစ်ဆေးခဲ့ကြောင်း ABSDF ရဲ့ဥက္ကဋ္ဌဖြစ်သူဦးတန်ခဲကပြောပါတယ်
။ခုကတော့မွန်းညင်းတရားရုံးကနေပြီးတော့မှစက်ခွန်1ဆိုတဲ့အမှုတင်တဲ့အဆင့်ဖြစ်ပါတယ်။နောက်ရမန်ယူလေနောက်ထပ်14ရက်အကြာမှာရုံးပြန်ထုတ်ပြီးတော့မှကျွန်တော်တို့ဆက်လက်ပြီးတော့မှဟိုဥပဒေလမ်းကြောင်းအတိုင်းဆက်လက်ဆောင်ရွက်ရမှာဖြစ်ပါတယ်။တရားရုံးလုံထုတ်လုံထုတ်နဲ့ဆိုပြီးဒါအခုကတော့အမှုတင်ပြီးသွားပြီ။ရမန်ကလည်းသူတခါယူပြီးသွားပြီသူတခုယမန်ကြီးတခါယူရဲ့ခါကြတော့ဒါမိုးကြီးအင်းတောင်ပါသွားပြီးတော့မှနေရာမှာဖြစ်ပါတယ်အခုရင်ဆိုင်ရမှာဖြစ်ပါတယ
်မတရားသိမ်းဥပဒေပုံမှန်စက်ခွန်1နဲ့တရားစွဲဆိုတာကို ABSDF ကကန့်ကွက်လိုက်ပြီးသူတို့အဖွဲ့အစည်းဟာပြည်နယ်အဆင့်ပြည်ထောင်စုအဆင့်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရဲသဘောတူစာချုပ် NCA စာရာတွေကိုလက်မှတ်ရေးထိုးထားတယ်လို့အစိုးရကမတရားအသိမ်းနဲ့အကြမ်းဖက်အဖွဲ့အစည်းအဖြစ်ကပယ်ဖျက်ထားတဲ့အဖွဲ့အစည်းဖြစ်ကြောင်းလည်းကြေညာချက်ထုတ်ပြန်ထားပါတယ်အခုလိုဖမ်းဆီးလိုက်တာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်နေတဲ့အဖွဲ့အစည်းတွေအနေနဲ့ယုံကြည်မှုကြာဆင်းစေနိုင်ကြောင်းနဲ့အ мян ဆုံးပြန်လည်လွှတ်ပေးဖို့တောင်းဆိုကြောင်းဦးတန်ခဲကဆက်ပြောပါတယ
်ထုတ်ဆိုထားတဲ့စာချုပ်တွေပြန်လည်နေရဲ့ခတိကျမှုတွေပြန်ဆန်းချက်တွေကကျွန်တော်ပြည်ရဲဖို့လိုပါတယ်ဒီလိုမှမဟုတ်ဘဲနဲ့ဒီထဲမှာဖြစ်တဲ့ပြန်ဆန်းချက်တွေကိုကျွန်တော်တို့ဟိုတစ်ဖက်ကတော့ပြန်မယ်ဆိုရင်ကျွန်တော်ရှင်းပြရမယ်ဒီအတွေ့ငြိမ်းချမ်းရေးကြီးပဲဖြစ်ဖြစ်ရုပ်သားပြန်လည်ဆင်းရဲလုပ်ငန်းစဉ်ပဲဖြစ်ဖြစ်သမားဒီဒီမိုကရေစီသင်္ကြန်မျိုးရဲ့လုပ်ငန်းစဉ်မှာပါဝင်နေတဲ့ဖွဲ့စည်းများအားလုံးအတွက်စိုးရိမ်တယ်ဖြစ်ချာရှိပါတယ်။ဒါကြောင့်မို့ဒီကိစ္စကမဖြစ်ဖြစ်ဘူး။ဒီအတွက်လည်းဒါသက်ဆိုင်ရာအစိုးရတွေသက်ဆိုင်ရာသမ္မတော်ခေါင်းဆောင်တွေနဲ့ဆက်လက်ပြီးတော့မှကျွန်တော်တို့အများဆုံးဒါကျွန်တော်ညီနိုင်ဆွေးနွေးဒီကျွန်တော်တို့ရဲဘော်တွေကိုအားလုံးတွန်းပြပေးဖို့ဟိုတောင်းဆိုထားပါတယ်။
ဒီလိုဖန်းစည်းတာနဲ့ပတ်သက်ပြီး ABSDF ဘဟုကမြို့သားပြန်လည်တင်းမြတ်ရေးနဲ့ငင်းချိုင်းရေးဘဟုဌာန NRPC နဲ့ငင်းချိုင်းရေးကော်မရှင်တို့ကိုအကြောင်းကြားထားသလိုပြည်ထောင်စုအဆင့်ပြစ်ခတ်တိုက်ခိုက်မှုဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMCU ကိုလည်းစာပေးပို့ထားပါတယ် GMCU ရဲ့အတွေ့အေးမှုနှင့်ဗိုလ်မှူးကြီးဝနအောင်ကဒီကိစ္စနဲ့ပတ်သက်ပြီး GMC စီဝေးရှိချိန်မှာဆွေးနွေးဖို့ရှိကြောင်းပြောပါတယ
်အခုချိန်ဒီတော့ခု GMC စီဝေးလေးမခေါ်ပြသေးဘူးပေါ့နော်အဲမခေါ်ဒီဂျေစီမလေးမခေါ်ပြတဲ့ခါကျတော့ဟိုဘာလဲဂျေစီမလေးဆွေးနွေးညီနိုင်မှုလေးတော့ဟိုမရှိသေးပါဘူးပေါ့နော်ဂျေစီစီဝေးရှိလို့သူတို့ကျွန်တော်တို့ GMC ကိုသူတို့လိမ့်ပူပြီးတော့စာပို့ထားတယ်ဆိုရင်ကျွန်တော် GMC မှာတော့ဒါလေးကိုဒါဆွေးနွေးရမှာပေါ့နော်
2016ခုနှစ်ဒီဇင်ဘာလအတွင်းကလည်း ABSDF ဘဟုကော်မတီဝင်ဦးမင်းထေးကိုပုံမှန်စက်ခွန်1နဲ့ဖမ်းဆီးပြီးရှစ်လကျော်ကြာရုံးတင်စစ်ဆေးပြီးတဲ့နောက်မှာတရေသေးလွတ်ပေးတာရှိခဲ့ဘူးပါတဲ့
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံကအကျဉ်းတောင်တွေထဲမှာဘာကြောင့်အကျဉ်းသားဥယေကနှစ်ဆများနေရပါသလဲဆိုတဲ့အကြောင်းကိုတင်ပြပေးခြင်းပါတယ် မြန်မာနိုင်ငံရဲ့အကျဉ်းောင်တွေထဲမှာအကျဉ်းသားဥယေဟာရှိတဲ့ပမာဏထက်နှစ်ဆပိုပြီးများနေတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AABBB ကပြောဆိုလိုက်ပါတယ်။အကျဉ်းောင်တွေထဲမှာတရားရင်ဆိုင်နေရာဆဲအချုပ်သားအရေးအတွက်ကများပြားနေပြီးတော့တာမန်မွေးစေဝါမှုနဲ့ဖမ်းဆီးခံထားရသူတွေကအဲ့ဒီထဲကမှတဝက်နီးပါးလောက်ရှိနေတယ်လို့ AABB ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒီအကြောင်းကိုတော့ AABB ရဲ့အစီရင်ခံစာထုတ်ပြန်ပွဲမှာကိုယ်တိုင်သွားပြီးသတင်းယူထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုထက်အောင်ခန့်ကရန်ကုန်မြို့ကသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံကအကျဉ်းတော်နဲ့လုံခြုံရေး93ခုမှာအကျဉ်းသားဥယျာဉ်9000ကျော်ရှိနေပြီးရှိတဲ့ပမာဏ6000ကျော်ထက်ပိုများနေတယ်လို့ AABB ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အကျဉ်းသား6000ကျော်မှာမွေးစေဝါမှုနဲ့အကျဉ်းကျနေသူကထောက်ဝက်ခံရှိနေပြီးဒီချက်ဟာထောင်နဲ့လုံခြုံရေးမှာအကျဉ်းသားများပြားတဲ့အဓိကချက်ဖြစ်တယ်လို့ AABB အတွင်းမှကိုတိတ်နိုင်ကအခုလိုပြောပါတယ
်။ဒီအစီရင်ခံစာထဲမှာအဓိကဖော်ပြတာရှိပါတယ်။ရန်ကန်မြို့နဲ့အတိအကျဖော်ပြတာရှိပါတယ်ဒီဘောအပြည့်စုံရှိရောကျွန်တော်အခြေအနေတော့မှာခုနပြောတဲ့သသိန်းနီးနီးရှိနေတဲ့အချိန်မှာမူးယစ်စကားဟူမဲ့50ကျော်ဆိုတဲ့ကတည်းကတော့တော်တော်များပါရဲ့အချုပ်ကဆရာလည်းမရှိပါဘူးအဲ့ဒါတွေရှော့ထားလိုက်ထားနိုင်တဲ့လူကြီးရဲ့တပွက်လောက်ပဲအခြေတော့ထဲမှာရှိမှာပါကျွန်တော်တို့ကခုဖြစ်နေတာကမနေ့တနေ့ရတာမနေ့ရတာဇာတ်လာမောင်ရေဆိုတော့လက်ဝဲတွေးကြည့်ရဲ့ကိစ္စမှာ18နှစ်ကြာပါတယ်ကျွန်တော်ကားစီးလိုက်မိတဲ့အခါမှာကျွန်တော်တို့ကပိုက်ဆိုင်မဲ့ဖြစ်ပါတယ်အိမ်ထဲမှာမိတဲ့ကိစ္စတော့မှတကုတ်မြုပ်တဲ့မြောက်ပိုင်းမှာအိမ်ထဲမှာမိတာနည်းနည်းတော့မဟုတ်ဘူးပိုက်ဆိုင်မဲ့ဖြစ်ပါတယ်သဘောကအဲ့လိုကိစ္စမျိုးတွေလက်ဝဲတွေးကြည့်ရဲ့အထဲမှာနည်းနည်းဘာမဆုံးတော့သုံးဆွဲတာတော့18နှစ်ဖြစ်မယ်ပြောနေတာကဒီလိုပြဿနာဒီကြောင့်အချင်းတော်တဲ့မှာလူကြီးထူထပ်နေတဲ့ကိစ္စဖြစ်ပါတယ်
။မွေးစည်းဝါမှုအကျဉ်းသား90ရာခိုင်နှုန်းပြင်အချုပ်ကျအကျဉ်းသား100ရာခိုင်နှုန်းရှိနေတာကလည်းများပြားတဲ့ပမာဏဖြစ်တယ်လို့အစိုးရကထုတ်ပြန်သူတွေကဆိုပါတယ်။မြန်မာနိုင်ငံမှာလက်ရှိကျဉ်းထုံးနေတဲ့ပြည်မှုဆိုင်ရာကျဉ်းထုံးဥပဒေဟာနှစ်ပေါင်း30နီးပါးတက်တန်းရှိနေပြီးပြန်လည်ပြင်ဆင်နေတယ်လို့လည်း AABB အဖွဲ့မှတ်တမ်းတဲ့သုတေသနတာဝန်ဟာကိုဇော်မိုးကထောက်ပြပါဗျ။
အဲ့တော့နောက်ကျွန်တော်တို့တည်ဆဲဥပဒေတွေအကြောင်းပြောရမယ်ဆိုရင်တော့ကျွန်တော်တို့ရဲ့ပြည်ဥဆိုင်ကျင့်သုံးမှုတွေပုံမှာ1989ခုနှစ်ကရေးဆွဲပြဋ္ဌာန်းလာတာဖြစ်တယ်ပြင်ဆင်ချက်တွေလုပ်ထားတာရှိပါတယ်ဒါပေမဲ့ပြင်ဆင်ချက်တွေဒီဒဏ်ငွေကိုတိုးထားတာလို့ထောင်ဒဏ်တွေကိုကြောင်းထားတာလို့ဟိုကျွန်းကိုအနှစ်နဲ့ကြောင်းထားတာဘယ်လောက်ပဲပါကြံတဲ့ဟာတွေကတိတိပပဟိုကြောင်းလဲထားတာမရှိဘူးဒါကြောင့်ဒါတွေကိုလည်းကျွန်တော်တို့ခင့်နဲ့ညီပြန်လဲပြုပြင်ဖို့လိုအပ်နေတာကိုတွေ့ရပါတယ်နောက်တစ်ခုကတော့ကျွန်တော်တို့လက်ရှိဖြစ်နေတဲ့ပြဿနာပါdefamation လို့ခေါ်တဲ့အသေးဖြတ်မှုကရှားဆုံးမှုဖြစ်နေတယ်telecommunication law လို့ဟာမျိုးတွေနဲ့ကျွန်တော်တို့ဖမ်းနေတာတွေရှိတယ်ဒါတွေကအကျဉ်းဆောင်တွေမှာလူကြီးပုံမျိုးများပြားစေဖို့အတွက်တစ်ဖက်တစ်လမ်းကနေအထောက်အပံ့ပေးနေတဲ့ကိစ္စရပ်တွေဖြစ်ပါတယ်တရားဥပဒေတွေမှာဖွင့်ဆိုမှုမတိကျတဲ့အတွက်လူသလို interpret လုပ်လို့ရပါတယ်အဲ့လိုမျိုးလူသလို interpret လုပ်ပြီးတော့ဖမ်းဆီးချုံအောင်ထိန်းသိမ်းထောင်ချနေတာတွေလည်းကျွန်တော်တို့တွေ့ရပါတယ
်အကျဉ်းသားများပြားခြင်းရဲ့နောက်ဆက်တွဲစိုးကျအနေနဲ့ထောင်တွင်းလူ့ခွင့်ရေးချိုးဖောက်မှုရာဇဝတ်မှုများပြားပြီးယောဂဗေဟာပြန့်နှံ့လွေတာတွေထောင်ဝန်ထမ်းအင်အားမှတ်မြတ်တဲ့အတွက်ဝန်ထမ်းတွေအသက်အန္တရာယ်စွန့်ရမှုစတာတွေရှိလာနိုင်တယ်လို့အစိုးရကထုတ်ဝေသူတွေကထောက်ပြကြပါတယ်။လက်ရှိမှာအကျဉ်းသားတွေများပြလာတဲ့အတွက်အာဏာပိုင်တွေဘက်ကဒိုင်ဦးနဲ့ကြိုင်မျိုးမှာထောင်သစ်တိုးချဲ့လိုက်ပြီးအခုလိုတိုးချဲ့တာဟာစေမီတူနဲ့ကုသတာတာဖြစ်တယ်လို့ထောက်ပြပါတယ်။ဒီအစိုးရကိုတော့အိန္ဒိယနိုင်ငံတွေကထောင်နေပြီးအမေရိကန်ပါကစ္စတန်အိန္ဒိယအစရှိတဲ့နိုင်ငံတွေကထောင်နေမှာလူဦးရေလျှော့ချနေတွေကိုလေ့လာပြီးထုတ်ပြန်တာဖြစ်တယ်လို့လည်းအစိုးရကံစာပြုစုသူတွေကပြောပါတယ်ခင်ဗျာ
တူတာမှုဆောင်ရာရှိချုပ် Jack Dorsey တို့ရဲ့သူရဲ့မြန်မာပြည်ခီးစဉ်တွင်ဝိပဿနာကျင့်ကြံမှုအတွေ့အကြုံကိုရေးပြီးတော့မြန်မာနိုင်ငံကိုတွားရောက်လေပတ်ချဖို့ဆိုပြီး Twitter ပေါ်မှာဇက်တိုက်ရေးသားခဲ့တဲ့နောက်နိုင်ငံတကာမှာအတော်လေးကိုဝေဖန်ခံလိုက်ရပါတယ်။သူ့လိုမျိုးလူမှုကွန်ရက်ပေါ်မှာဩဇာကြီးမားပရိသတ်များတဲ့ Social Influencer တယောက်အနေနဲ့နိုင်ငံတကာမှာနာမည်ဆိုးဖြစ်နေတဲ့မြန်မာနိုင်ငံတွင်းက Rohingya တွေနှိပ်ကွပ်ခံရတဲ့အခြေအနေကိုမျက်ကွယ်ပြုပြီးတော့တစ်ဖက်သက်အကောင်းမြင်ရေးသားတယ်ဆိုပြီးတော့ဝေဖန်ခဲ့ကြတာပါ။ဒါပေမဲ့လည်းသူ့ရဲ့ခီးစဉ်ကသူ့ရဲ့ပုံကူရေးခီးစဉ်ဖြစ်ပြီးတော့သူကအလုတ်ကိုကူစားပြုတောရောက်တာမဟုတ်တဲ့အတွက်သူ့ရဲ့လွတ်လပ်ခွင့်နဲ့သူရေးခွင့်မရှိဘူးလားဆိုပြီးတော့လည်းမိကုံထုတ်မှုတွေရှိပါတယ်ဒီလိုမျိုးလူများစောင့်ကြည့်အရှင်ဝါကြီးသူတယောက်အနေနဲ့လူမှုကွန်ရက်တွေပေါ်မှာလွတ်လွတ်လပ်ရေးခွင့်ရှိလားဒါမှမဟုတ်အချင်းချင်းရက်ရက်ကိုတေးချစဉ်းစားပြီးမှရေးတင်လားသရရှင်တွေဘယ်လိုထင်ကြပါလဲဆွေးနွေးကြအောင်ပါ VA မြန်မာပိုင်းကကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1239 382 9994ဖြစ်ပြီးတော့ email လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ပေါင်းစနေမြင်းမြန်းကြမဲ့သူတွေကိုကြိုဆိုပါရစေ
။မနေ့ပြန်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရသေးရှင်။မြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့ထိုင်းနိုင်ငံသားတွေကလူသက်မှုနဲ့အလိုရှိနေတဲ့အဓိကထိုင်းတရခံပြေးတဦးနဲ့ပတ်သက်ပြီးပြန်လွှဲပြောင်းပေးဖို့ထိုင်းတာဝန်ရှိသူတွေဘက်ကဒီဇင်ဘာလ14ရက်နေ့မှာမြန်မာနိုင်ငံဘက်ကိုတောင်းဆိုလိုက်ပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။တာချီလိတ်မြို့နယ်အတွင်းလွဲတော်ခန့်ပူပေါင်းစစ်ဆေးရေးဂိတ်မှာဒီဇင်ဘာလ17ရက်နေ့ကလက်နက်တွေနဲ့အတူမြန်မာနိုင်ငံရဲတပ်ဖွဲ့ကဖမ်းမိတဲ့ထိုင်းနိုင်ငံသား၄ဦးမြန်မာနိုင်ငံသား၂ဦးထဲမှာထိုင်းအနာပိုင်တွေကအလိုရှိနေသူနိုင်ချာရဖုံးဆိုသူလည်းပါဝင်နေတာပါသူဟာ2018ခုနှစ်နိုဝင်ဘာလ6ရက်နေ့ညကထိုင်းနိုင်ငံတရံခရိုင်အတွင်းမှာရှိတဲ့နာမည်ကြီး night club တစ်ခုမှာကခုန်နေသူတွေကိုတနက်နဲ့ပြစ်ခတ်လို့တဦးသေဆုံးပြီး၈ဦးဒဏ်ရာရခဲ့တဲ့ဖြစ်ရပ်အတွက်အဓိကအလိုရှိနေသူတဦးဖြစ်တယ်ဆိုပြီးထိုင်းအနာပိုင်တွေကပြောပါတယ်သူကိုမြန်မာနိုင်ငံရဲ့တရားဥပဒေအရအရေးယူပြီးရင်တော့ထိုင်းဘက်ကိုပြန်လည်လွှဲပြောင်းပေးဖို့ထိုင်းဘက်ကတာဝန်ရှိတဲ့သူတွေကစစ်ဆေးရေးအဖွဲ့တွေဆင်လွတ်ထားပြီဖြစ်တယ်လို့လည်းတရံခရိုင်ဒုရဲတပ်ဖွဲ့မူပရာစစ်ကအခုလိုပြောဆိုသွားပါတယ်မြန်မာဘက်ကအခုဖမ်းမိသူတွေဟာမူရစ်ဆေးမှောင်ခိုခိုင်းတစ်ခုကဖြစ်တယ်ဆိုပြီးထိုင်းနိုင်ငံရဲတပ်ဖွဲ့ကပြောပါတယ်ထိုင်းနိုင်ငံသားတွေအပါအဝင်ဖမ်းထားတဲ့သူတွေကိုတော့ရှမ်းပြည်နယ်ကလက်နက်အမိတ်နဲ့အမှုဖွင့်စစ်ဆေးနေပြီးလူဝင်မှုကြီးကြပ်ရေးဥပဒေနဲ့အရေးယူနိုင်ရေးဆက်လက်ဆောင်ရွက်နေတယ်ဆိုပြီးမြန်မာအာဏာပိုင်တွေကပြောထားပါတယ်ထိုင်းနိုင်ငံအတွင်းကမူရစ်မှောင်ခိုသမားတွေနဲ့ပြစ်မှုကြီးကြီးတွေလုပ်ထားတဲ့တရားခဏ်တွေကအများအပြားဟာထိုင်းမြန်မာနယ်စပ်တာချီလိတ်ဒေတာဘက်ကိုထွက်ပြေးနေကြတယ်လို့လဲထိုင်းရဲတပ်ဖွဲ့ရဲ့နေဆက်ဒေတာမှုကင်းဆိုင်ရာထုတ်ပြန်ချက်သတင်းမှာဖော်ပြထားပါတယ်ရှင်
။မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။ VOE မြန်မာပိုင်းရဲ့ TV အစီအစဉ်ကိုည9နာရီကနေ9နာရီခွဲအထိ Asia Sub 7ဂျိုလူကနေဓာတ်ရိုက်ထုတ်လွှင့်ပေးမှာဖြစ်တယ်လို့ Democratic မြန်မာအသံ DBB မှာလည်းတဆင့်ပြန်လဲထုတ်လွှင့်ပေးမှာမို့စောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမျက်မွန်ကတလှည့်ကြီးညာပေးပါမယ်ရှင
်။ပြည်တွင်းဆစ်ဖြစ်နေတဲ့ယေမန်နိုင်ငံမှာအရေးကြီးတဲ့စိတ်ကမ်းရှိရာဟော်ဒိတ်တဲ့စိတ်ကမ်းမြို့မှာပြစ်ခတ်ရဲဆဲဖို့အတွက်အစိုးရတပ်တွေနဲ့သဘုံတွေကြားသဘောတူညီထားမှုဒီကနေ့စတင်အသက်ဝင်ပါတယ်။အစာရေစာပြက်လက်မှုနဲ့ရင်ဆိုင်နေရတဲ့တန်းနဲ့ချီတဲ့ယေမန်ပြည်သူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်ဖို့အတွက်ဟော်ဒိတ်တဲ့စိတ်ကမ်းမြို့ဟာအင်မတန်အရေးပါပါတယ်။ဆာဒီအစိုးရစစ်ကူတိုက်ပင်းနေတဲ့ယေမန်အစိုးရတပ်တွေနဲ့အီရန်ကပံ့ပိုးနေတဲ့ဟူသီသဘုံတွေကြားမှာဟော်ဒိတ်တဲ့မြို့မှာပြစ်ခတ်ရဲဆဲဖို့အတွက်ကြားသာပေးနေတဲ့ကသဘောတူခဲ့ကြတာဖြစ်ပါတယ်။ပြင်သစ်နိုင်ငံအရှေ့ပိုင်းစထရက်စဘုတ်မြို့မှာအကြမ်းဖက်ဝါဒီတနက်သမားရဲ့ပြစ်ခတ်မှုဖြစ်ပြီးနှစ်ရက်ကြာပိတ်ထားတဲ့ခရစ်စမတ်ပွဲစည်းကိုဒီကနေ့တောက်ကြနေ့မှာပြန်ဖွင့်မယ်လို့ပြင်သစ်ပြည်ထောင်ဝန်ကြီးကပြောပါတယ်။တနက်သမားရှရစ်ရှက်ကက်ကပွဲစည်းလာသူ3ယောက်သေဆုံးပြီးတော့13ယောက်ဒဏ်ရာရအောင်ပြစ်ခတ်ခဲ့တဲ့နောက်ခံအကြောင်းအရင်းကိုစုံစမ်းသွားမယ်လို့လည်းဝန်ကြီးကပြောပါတယ်။ဒီခရစ်စမတ်ပွဲစည်းပြစ်ခတ်မှုကိုသူတို့လုပ်တာလို့ IS စစ်သွေးကြွအဖွဲ့က Twitter ပေါ်မှာပြောကြားခဲ့ပါတယ်။ရုရှားအစိုးရရဲ့တချို့အဖြစ်လုပ်ခဲ့တယ်လို့ဆိုပြီးတော့ပြစ်ဒဏ်လျှော့ကြအောင်လို့ဖြောင်းချက်ပေးခဲ့တဲ့ရုရှားအမျိုးသမီးဟာဒီ American အကျဉ်းထောင်ထဲမှာဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံရဆဲဖြစ်ပါတယ်။မရီယာဘုဒ္ဓနာဆိုသူရုရှားအမျိုးသမီးဟာရုရှားနိုင်ငံကိုတည်င်းပြန်ပို့နိုင်ဖို့အတွက်အမေရိကန်ကဩဇာကြီးမားတဲ့ဒီအမျိုးသားရိုင်ဖယ်အသင်း NRA ဆက်ဆံရေးတည်ဆောက်ပြီးတော့ Republican Party အတိုင်းဝိုင်းကိုထိုးဖောက်ဝင်နိုင်ဖို့လျှို့ဝှက်ပူးပေါင်းကြံစည်ခဲ့တာဖြစ်တယ်လို့အမေရိကန်အစိုးရရှေ့နေတွေကပြောပါတယ်။ရုရှားအစိုးရဘက်ကတော့ဒီလိုအမေရိကန်ရဲ့ဆွဆွဲချက်တွေကအခြေမြင့်မရှိဘူးလို့တုံ့ပြန်လိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေပေါ်မြန်မာအစိုးရတပ်ရဲ့နှိမ်နင်းခဲ့မှုကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်သတ်မှတ်ခေါ်ဆိုဖို့အမေရိကန်အောက်လွှတ်တော်ကတခဲနဲ့မဲခွဲအတည်ပြုခဲ့ပါတယ်ရှင်။
သတင်းချင်းချုပ်ကိုမဆုမျက်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လုပ်ရင်းမှုကမတ်တင်ကြီးထိုက်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nashwan Khalil ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington, this